င်ပါပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့တော်တော်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အလားအလာတွေကိုဆွေးနွေးတော့မှာပါနိုင်ငံရေးမှာစစ်တပ်ရဲ့ခန့်ကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့ပါဝင်2008ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေထွက်လာပြီးတဲ့နောက်အခုဆိုရင်ပြင်ဆင်မှုထောက်ခံတဲ့သူတွေကောက်ကွက်တဲ့သူတွေလည်းအပြိုင်ဆိုင်လမ်းပေါ်ထွက်ဆန္ဒပြရင်တွေ့ပါတယ်ပြင်မှုစပြောခဲ့တာလက်တော်ထဲမှာလည်းနိုင်ငံရေးရာအားပြိုင်မှုတွေကြုံရပါဆိုတော့ဖြစ်ချင်တာဖြစ်တင်တာတွေနဲ့လက်တွေ့မှာဖြစ်လာနိုင်တာတွေဘာတွေများရှိမလဲဆိုတော့ကျွန်တော်ဆွေးနွေးတော့မှာပါပင်နယ်စင်းတွေကိုကျွန်တော်ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်မျိုးဒီလိုင်းမှာရောက်နေပါပြီ။သူကတော့ဒီဖွဲ့စည်းပုံရေးရာကိစ္စတွေကိုဟိုလေ့လာနေတဲ့ဥပဒေပညာရှင်အသိဉာဏ်ဦးပါ။နောက်သူကတော့ဒင်းသာဆရာဦးစီတော်အောင်ဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နယ်စင်းနဲ့ပုဂ္ဂိုလ်ရဲ့ဟိုတုံ့တက်ချက်ကိုကြားချင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီရဲ့ပြင်ဆင်ဖြစ်ဆက်ပြည့်ချက်ဖို့ဒီဆွေးနွေးမဲ့တင်ပြချက်ပေါင်း3,900ရရှိပါတယ်။ဆိုတော့ဒီအထက်မှာပြင်ဖို့ပဲဖြစ်ဖြစ်ပေးချက်ကိုကြည့်ပြပေါ်လေတကယ်အရေးကြီးတဲ့အပိုင်းတွေဘလောက်များများပါရဲလို့ပြောနိုင်လဲဆရာဦးတင်းတန်းအရင်ဆုံးသတ်ပေးပါလားခင်ဗျအ
ခုကအချက်လက်ပေါင်း3,900ဆိုတော့ကျွန်တော်လည်းဓာရီဆိုတာမသိဘူးပေါ့ဗျာနော်ဓာရီပြင်ရမယ်ဆိုတော့ဒါပေမဲ့လူသဘောဆောင်တဲ့အချက်တွေကတော့ဒေတာတော့ပါမှာပဲရဥပမာအင်းဒါကျွန်တော်မှန်းကြည့်ရတာဘုံမှာ6ဆလုံးလို့ပေါ့ဗျာဒီ3ဆောက်မှာပါတဲ့အချက်တွေကတော့ရေတော်ကာလဟိုအကြတဲ့အစီမံစတဲ့အချက်တွေပါမယ်လို့ညွှန်လင်းရတာပေါ့နော်အော်တီတီကြကြတော့ကျွန်တော်တို့ဒီကောက်တော့ဒါဥရိကြနဲ့ဖြစ်သေးဘူးကြဥရိကြနဲ့ဒီဘူပေါင်းကော်မတီကနေပြီးတော့အစိုးရကြီးတွေကိုစုစည်းလုံးရှိပါသေးတယ်အဲ့ဒီကနေပြီးတော့ဥရိကြဖြစ်လာတော့မှတော်တော်ပြင်မှာအဲ့ကြတော့မှကျွန်တော်တို့အသိဉာဏ်ရပါဆိုတော့ဒေါ်လာဆိုတော့3,900ကျပ်ချက်တွေအများကြီးပေါ်ကြဒီကလည်းပြင်ရတယ်ကြဒါကြီးကမတင်တတ်တဲ့တည်းရေးထားရတာဆိုတော့ဒီချက်တွေများကြမနာဆိုတော့1-1တာလိုင်းလုပ်ကြတဲ့သဘောပါပဲအဲ့တော့ကျွန်တော်ကတော့အတိအကျကတော့ဒီကျွန်တော်တို့ဒီဟာကြရမှာပဲဥရိကြကြမှာပဲကျွန်တော်တိကျပြောနိုင်တယ်ဖြစ်တယ်
။ဟုတ်ကဲ့ဆရာဦးစီသူအောင်မြင်အောင်ခင်ဗျာအခုကျွန်တော်တို့ဒီဟိုတင်ပြချက်ပေါ်ပေါက်3,900ဆိုရဲမှာပေါ့လေတကယ်အရေးကြီးတဲ့အပိုင်းတွေဘယ်လောက်များပါလဲလို့ဆရာနားလည်ထားလဲခင်ဗျာ
။ဒီအရေးကြီးတဲ့အပိုင်းဆိုရဲရေလို့တော့မဟုတ်ဘူး။အခုလောလောဆယ်မှာ NLD ကဥဆောင်ပြီးတော့မှဆက်တော်ထဲမှာဖွဲ့စည်းပုံလေ့လာသုံးသပ်ရေး25ဦးကော်မတီကိုဖွဲ့လိုက်တယ်။ဖွဲ့ပြီးတော့မှဒီသူတို့ရဲ့ပထမဦးဆုံးအလုပ်ကဘာလဲဆိုတဲ့အခါကျတော့ပြတ်တော်အဲထဲမှာအဲတီဗီလူကရွေးကောက်တင်မြှောက်လိုက်လို့ဒီအမတ်ကြီးဖြစ်လာတဲ့အဲလူတွေအကုန်လုံးပါတယ်ပေါ့နော်အဲဒီဥစ္စာရဲ့ပါတီအစည်းအဝေးရဲ့ဘာတွေတည်ပြင်တယ်လဲဆိုတဲ့ဥစ္စာကိုသူတို့ကသိတယ်သူတို့ကဒီမှာအဲကိုယ်တော်လို့ပါတီအစည်းအဝေးပဲပါတယ်လို့စမ်းမလို့ပြောကြလဲပါတယ်ပါတဲ့အခါကျတော့အခုဟာဘယ်ဟာအရေးကြီးလဲမကြည့်မဟုတ်ဘူးအကုန်လုံးကိုဖွင့်ပေးလိုက်တဲ့ပေါ့ခုပြလိုက်ပြီးတော့မှအဲကျွန်တော်တို့လို့ဒေတာတည်းနဲ့ဘယ်လိုပြင်မလဲပြင်ပါအားလုံးကိုစုစည်းလိုက်တဲ့အခါကျတော့အကြံပြုချက်ဆိုပြီးတော့မှ3,900ကျော်ထွက်လာတယ်အဲဆိုလိုတဲ့သဘောကအဲ့ဒါကစစ်တော်ထဲမှာရောက်နေတဲ့ပါတီအသီးသီးရဲ့သဘောထားတွေအဲအထူးအဲ့ဒါကိုထပ်ပြီးတော့ပြောရမယ်ဆိုရင်ပြည်သူလူထုကနေပြီးတော့ရေကောက်တင်မှဆိုတော့ပြည်သူလူထုရဲ့သဘောထားတွေပဲအဲ့ဒီမှာကျွန်တော်တို့ကအကြံဉာဏ်ပြောလို့ရတယ်အဲ့ဒီမှာ SNLD ဆိုရင်ရှမ်းအမေရိကဒီမိုကရေစီဖွဲ့ချုပ်ဆိုရင်အစီအစဉ်1000ကျော်ရဲ့ပြည်ပြင်းလာ
။ဟုတ်တယ်။
ပြီးတော့မှရခိုင်အမေရိကရခိုင်ပါတီဆိုရင်800ကျော်ရဲ့ NLD ကဆိုရင်တော့
100ကျော်ပဲရှိရဟုတ်တယ်။
အဲဒီခိုင်ပြောရဆိုရင်10ခုပဲရှိရဲ။အဲပြီးတော့မှနောက်သမရဘက်ကဆိုရင်တော့ဒါကြီးကဒီလုံလုံဝဲစီကြီးကဖွဲ့ချုပ်ဖို့နဲ့မညီဘူးဆိုပြီးတော့မှသူကအဲဘာမှသိရဲ့ဟိုသဘောထားကြီးထုတ်ပြန်လာမရှိဘူး။ဒါပေမဲ့သေးကြတဲ့ခုကတော့ဒါကစုစည်းချက်ပဲ။ဒီကြက်ပဲဆိုတဲ့ခါကျတော့ခုနကတော့လို့နေရာရေးကြည့်တယ်အရင်ကြည့်ဘူးဆိုတော့ဥစ္စာကိုဆရာဦးတင်းဆောင်ပြောလို့ပဲကျွန်တော်တို့အချိန်မှာပြောလို့ဟိုမရသေးဘူးအားလုံးကဌာနကြီးရှိနေတယ်ဆိုတာကိုတရားဝင်အဖြစ်အခုနိုင်ငံရဲ့အမြင့်ဆုံးဖြစ်တဲ့ဒါလွတ်တော်ထဲမှာတရားဝင်ပြောဆိုတဲ့သဘောကိုကျွန်တော်ရှင်းရှင်းလင်းလင်းမြင်ရတယ်အဲ့ဒီကတော့ဘာဖြစ်လာလဲဆိုတော့ဒါအရင်တော့ဆိုရင်ဒီပြည်အာရှင်တွေပြောခဲ့တာရှိတယ်အဲဒါကြီးကအလွာကြီးကြီးကတိုင်းကြီးကအကုန်လုံးဟိုအချက်ပြထားတယ်အဲ့ဒီကမှရန်ကုန်လိုအများကြီးကြီးနဲ့ထောက်ခံရတဲ့ဆိုတဲ့ဥစ္စာကိုမမှန်ပါဘူးဆိုပြီးတော့မှဖြစ်တော်လို့ကြားလိုက်တယ်ဆိုတဲ့သဘောလို့ကျွန်တော်ပြော
ဟုတ်ကဲ့ဟိုဆိုတော့အခုဒီအကြံပြုချက်တွေဒီဘက်အခုတင်ပြချက်တွေပြရပေါ့အကုန်လုံးလည်းမှာပေါ့လေဒီတချို့ကထောက်ပြနေတဲ့ချက်တွေရှိပါတယ်ဒီတန်းသောပြည်နယ်တွေမှာအာဒီဝန်ကြီးချုပ်ရွေးချယ်ခွင့်ကိစ္စလိုမျိုးနောက်အခြေခံအုပ်ချုပ်ရေးနဲ့ဖြစ်တဲ့ဒီရက်ချေးလိုမျိုးနယ်အုပ်ချုပ်ရေးပိုင်းနေနောက်တခါဒီဖွဲ့စည်းပုံအခြေခံဥပဒေခွင့်ဟောဟိုနိုင်ငံသားတွေတန်ကြားခွင့်မရတဲ့ကိစ္စမျိုးဟိုဆက်စီမဒီလိုကိစ္စမျိုးတွေမှာဒီအဓိကဟိုဥဆောင်ပါတီရှင်တဲ့ NLD ဘက်ကတင်ပြရမျိုးတွေမရှိဘူးဆိုပြီးတချို့ကထောက်ပြရရှိပါတယ်တိုင်းသားဟိုအင်အားစုတွေဘက်ကတော့တင်ပြရချက်တွေမှာတော့တချို့ဒီကိစ္စတွေပါတာပေါ့လေဆိုတော့အခုတင်ပြချက်တွေထဲမှာပေါ့လေဟိုပြန်နေတယ်လို့ကျူစာကိုလုတ်တင်ရတာနဲ့ကျန်နေတယ်လို့ပြောနိုင်တဲ့အကျဉ်းချုပ်ချက်မျိုးရောဘာလို့ရှိမယ်လို့ဆရာဦးတင်းတန်းနားလည်လဲခင်ဗျာ
ကျွန်တော်ပြန်ရတော့ဒီပေါ်ရ3900ဆိုအများကြီးပဲဗျ။ခုကချမ်းချမ်းဒီမြို့သားတွေစီအဖွဲ့ချုပ်တို့ဒီကတစ်ကောင်ကျော်ရခိုင်လည်းများတယ်ပေါ့နော်။အဲ့တော့အဓိကကြတဲ့အချက်ကကျွန်တော်တို့ကခုနကဆရာစီတူအောင်ကြီးပြောသလိုပဲဒါကကျွန်တော်တို့လွတ်တော်ကိုတရားဝင်သင်ပြကြတာပေါ့ဗျာ။ကိုချက်လက်ဒီတကယ်တမ်းကကျွန်တော်တို့ကတရားကြီးကိုကြည်ဖို့စမ်းသင်ရတဲ့ဘုရားလည်းမရဘူးဗျာ။အဓိကအကြဆုံးချက်ကဘာကိုပြင်ရမှာလဲဆိုတော့ဒီပေါ်စီဝင်တရားဝင်ကြီးတဲ့အခါမှာအသက်ဝိညာဉ်ကြီးရယ်ဗျာအဲ့ဒီပေါ်ကနေတော့ကြီးရတာအဲ့ဒါပါလဲဆိုတော့ပေါ်ပြီးသားဆိုပရင်းဒီဘာဝါတော့ဒီပေါ်ဆိုတဲ့အပိုင်းပေါ်ဗျာဒါ18ရာစုကပေါ်ခဲ့တဲ့ဟာဒါကပါလဲဆိုတော့အာနာဒီဒီသူဆောင်ကဆူးတက်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့အခြေပြုပါမယ်ဒါဒီပါလဲကျွန်တော်တို့ဒီ2000ပေါ်စီဝင်ပုံပါလေးမှာတော့ပါတော့ပါတယ်ဒါပေမဲ့အဲ့ဒီလိုပါနေတဲ့ဟုတ်ကဲ့ကျွန်တော်တို့ဥပမာအားဖြင့်ပေါ့ဗျာ6ဆလုံးမှာကြတော့တက်မတော်ကမြူသားနိုင်ငံဥဆောင်ခန်းကစင်စက်မပြခေါင်းဆောင်နိုင်ကြီးကိုဖွင့်လမ်းဖွင့်ပေးရမယ်ဟာလို့နောက်တစ်ခါဟိုဒီအစ်င်နဲ့အစ်င်နဲ့မှာတက်မတော်ကကုသတယ်ကိုပါနေတဲ့ဟာလို့နောက်ရေးပေါ်အခြေအနေမှာကာကွယ်ရေးဦးကြီးချုပ်ကဒီရောမခိဘရင်လိုအလေခိဘရင်များလို့ဒါဒီအာနာတော့ဆိုဒီရောက်ခဲ့ကျင့်သုံးနိုင်တယ်ဆိုရယ်ကိစ္စရက်ဒီဟာကျွန်တော်ဖွယ်ကြီးကိုရည်ကြီးတဲ့သူ့ဖွယ်ကြီးရဲ့ဖွယ်ကြီးကိုလည်းဘာပါမဖြစ်ဖြစ်တယ်အာနာဒီဒီလူသားကသက်ဆင်းရမယ်ဆိုတဲ့အချိန်ကစိတ်ကဝိညာဉ်ချုပ်နေတယ်ပြည့်ရွှင်းနေတယ်ပေါ့နော်ဆိုတော့အဲ့ဒီအချက်ကိုကြည့်လို့ရှင်ကျန်တာတွေကအော်တိုမက်တစ်ပါတော့နော်အဲ့တော့ပါတော့မှဖြစ်တဲ့အတွက်ဒီအချက်အချင်းအရေးကြီးဆုံးချက်ဖြစ်တယ်ကျန်နေပြောနေတဲ့ချက်တွေဟာစံသင်ရတဘူးလိုက်တဲ့ချက်တွေကြီးပဲအင်းလေးဒီလူသားလူမှုရဲ့ဆန္ဒလူမှုရဲ့ရွေးချယ်ခွင့်နော်လူမှုကြီးရဲ့ဒီအထုတ်ချာအာနာပါအာနာပိုင်းကလူမှုဖြစ်တယ်ဆိုတဲ့အချက်ကိုသိဆောင်နိုင်မယ်ဆိုဒီကတည်းကအကြီးလေးပဲကျွန်တော်တို့ကအဲ့ဒီအချက်ကမပါဖြစ်ပါဘူးဒူရိနေလို့ဖြစ
်ဟုတ်ကဲ့ဆရာဦးစီသူအောင်မြောင်းခင်ဗျာတို့ကျွန်တော်တို့ဟိုပေါ်ဒီအခုအချက်တွေဘယ်လောက်ပဲများများပေါ်လေဒီအဲမှာဟိုမပါမဖြစ်ပါဘူးပါဖို့လိုတယ်ဆိုတဲ့ဟာမျိုးဘယ်လိုအချက်မျိုးရရှိမလဲဆရာ
အဲ့ဒီဥစ္စာကတော့ကျွန်တော်ကဆရာဦးစီလေးဦးပြောတာတော်တော်ရှိနေပါပြီအကျဉ်းချက်ပြီးတော့ပြောရမယ်ရှင်အခုရှင်ရဲ့ LED အစိုးရကပြောထားတယ်အဲ့ဒါပါလဲဆိုတော့တိုင်းသားတွေလည်းဒါသဘောထားတူနေတယ်ကျွန်တော်တို့တိုင်းပြည်ကိုဒီမိုကရေစီဆက်ရက်ပြီးတော့ဒီထောက်မယ်လို့ပြောထားတယ်အဲ့တော့အခုရှင်ရဲ့ဒါကျွန်တော်တို့တိုင်းပြည်ရဲ့ငြိမ်းချမ်းရေးနဲ့မရသေးဘူးဒီနေ့ဖြစ်နေတဲ့ဖြစ်နေတဲ့တိုင်းသားတွေလည်းဒါဆက်ရက်ပြီးတော့ဒီထောက်ရှင်တယ်ဒီလူလူတဲ့လုံးကလည်းဒီမိုကရေစီပြီးတော့ဒီထောက်ရှင်တယ်အဲ့ဒီဥစ္စာနဲ့ပတ်သက်တဲ့အချက်လက်တွေကဒီမှာပြင်ပြရရှိတဲ့ဥစ္စာတွေကအဓိကဖြစ်လာလိမ့်မယ်လို့တော့ဟိုကျွန်တော်ကထင်တယ်။ဒါပြလို့ကျွန်တော်ဒီဥစ္စာကိုဒီနေ့ကာလမှာပေါ့နော်သမရဥသိစေအစိုးရလက်ထက်ကလေးကတက်မလို့ခေါင်းဆောင်ကြီးအကုန်လုံးကလည်းမငြင်းဘူး။ကျွန်တော်တို့နိုင်ငံကိုဒါဒီမိုကရေစီဖက်ဒရယ်ပြောင်းစုတည်ဆောက်ပါမယ်ဆိုပြီးတော့သူတို့လည်းတစ်ခါခါပြောနေတာပဲ။အဲ့တော့ဒီမိုကရေစီဖက်ဒရယ်ပြောင်းစုတည်ဆောက်ဖို့အတွက်ဒါအခြေခံကျတဲ့အခြေခံချတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဖြစ်ဖို့လိုတာပေါ့။ဒါအရင်ရွေးရှင်းတယ်။အဲ့ဒီကဖြစ်အောင်ပြပြရမှာပေါ့။အဲ့လိုပြပြတဲ့အခါကျတော့မှသာအလုံးကြီးမှန်လာတဲ့ဒီလိုဒီတော်ရည်ပြောင်းစုကိုတည်ဆောက်နိုင်မယ်။လက်ရှိတိုင်းပါးတွေနဲ့ဖြစ်ပွားနေတဲ့ဒီတစ်ခါကြီးဖြစ်ပွဲကြီးချုပ်ငင်းမယ်။ဒီလိုမှသာအဲ့လိုမျိုးငြိမ်းချမ်းတော့မှသာတိုင်းပြည်ကိုပြည်ဝရေးပြည်ပြိုတိုးတက်ပြီးတော့မှနိုင်ငံကလည်းရေမောင်တိုင်းနိုင်တဲ့အနေထားကိုကြောက်နေမှာပေါ့။အဲ့ဒီအချက်လက်တွေကအဓိကကြမလို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရောက်နေပါတယ်။ကျွန်တော်တို့စာရေးပြဖို့ထားတာလည်းစိတ်ဝင်စားနေရှိထားတယ်လေ။အတော်များနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီကိုယ်ရင်ပေါ်ရင်ဆင်းနေမဲ့ပုံကိုယ်ကိုလည်းပြေးချင်ပါတယ်အရင်ဆုံးတူကတော့ကနေဒါနိုင်ငံကဥညွန်းလာပါဥညွန်းလာတဘောလာဆင်းနေချင်တာရှိရင်ဆင်းနေမြင်ရလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ယခုလက်ရှိအနေအထားရာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ NLD နဲ့စစ်အုပ်စုဟာပြတိုက်မှုတွေကနေပြီးတော့ထိတ်တိုက်ရင်ဆိုင်မှုအဆင့်ကိုရောက်နေတယ်လို့ကျွန်တော်မြင်ပါတယ်ခုနဆရာဦးစီသူအောင်မြင့်တို့ကျောင်းဒင်းတောင်းတို့ပြောတဲ့စကားတွေမှာအကုန်ပြည့်စုံပါတယ်ပြည်သူ့တန်ကအာဏာဆင်းတဲ့ရမယ်လို့ဆိုထားပါတယ်ဒါကြောင့်မို့လို့ဒီမှာ85ရာခိုင်နှုန်းရဲ့ဆန္ဒကို25ရာခိုင်နှုန်းစစ်တပ်ကပယ်ပြစ်နိုင်တဲ့ဥပဒေကလုံးဝတရားမျှတမှုမရှိပါဘူးနိုင်ငံတော်ကဒီအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ရမယ်လို့လေးစားလိုက်နာပါမယ်ဆိုတဲ့အချက်တွေနဲ့ချီနှောင်တုတ်ပြီးတော့ပြည်သူ့ဘဝ2008ပေါင်ထဲမှာအကျုံအောင်ခံနေရတယ်လို့မြင်ပါတယ်ဒီကနေပြီးတော့ရုပ်ရက်ဖို့လိုတယ်ဒါကြောင့်မို့လို့ NLD အစိုးရအနေနဲ့ပြည်ရဲ့လုံပိုင်ရေးကိုခိုင်မာပြတ်သားတဲ့မူဝါဒနဲ့ပြည်သူ့မျက်နှာမူပြီးတော့အဆုံးပြတ်ပြုရမှာဖြစ်ပါတယ်။နောက်တစ်ချက်ရေးကြည့်ရအောင်ဖြစ်နေတာကသမိုင်းနယ်ကြားတကူထဲမှာဆက်နေရင်တော့တနေ့ကြားစားခံရမှာသိရပါတယ်။ ဒါကြောင့်မို့ NLD အနေနဲ့လည်းခုနကလုံပိုင်ရင်ရှိတဲ့နေရာမှာမိမိကိုယ်ကိုမိမိလွန်စွာအထင်ကြီးတာတို့ညာလူရဲ့အင်အားကိုမခံမနိုင်တာတို့စီမံအုပ်ချုပ်ရေးကဏ္ဍတွေမှာအမျော်မြင်နဲ့ညာမျော်မြင်နေရတာတွေဖြစ်နေပြီးဆိုရင်တော့အဲ့ဒါဆုံးရှုံးမှုတွေဖြစ်မယ်ဒါကိုလည်း NLD အစိုးရအနေနဲ့ပြင်ဆင်ရပါမယ
်
တကယ်လို့နောက်ဆုံးအချိန်ကြီးကကျွန်တော်ပြောချင်တာကဒီစစ်တပ်ကတော့ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကိုအသက်နဲ့လည်းကာဝယ်မယ်ဆိုတဲ့အတွက်ကြောင့်ဒီဥစ္စာနေမှာပဲအဲ့တော့နောက်ဆုံးမှာဒီ45ဦးကော်မတီအနေနဲ့ပြည်သူ့စစ်တမ်းကိုကောက်ယူပြီးတော့ပြည်သူ့ရဲ့ဆန္ဒကိုဖော်ထုတ်စေချင်ပါတယ်။ဒါမှပဲခုနပြောဒီပြည်သူ့ဆန္ဒကိုမလေးစားရင်တက္ကသိုလ်နိုင်ငံတော်ရဲ့ပြဿနာအရရတဲ့တာဝန်အထုပေါ်မှာကြားရောက်သွားမှာဖြစ်ပါလေ။အခုကဒီတရားမျှတမှုရှိတဲ့ဒီဥပဒေကိုဥပဒေနဲ့ညီဖို့လိုပါတယ်လို့ဆိုရင်အဲ့ဒီဥပဒေကြီးကရောတရားဥပဒေနဲ့ညီညွတ်မြတ်တာတည်တည်နဲ့အနေထားမျိုးမရှိတာပြည်သူအားလုံးလည်းသိရတယ်။ဒါကြောင့်မလို့ပြည်သူအားလုံးမှာပူပေါင်းပါဝင်ဆောင်ရွက်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝပြတ်သိမ်းပြီးတော့အသိပြန်ရေးဖို့ပဲလိုတယ်။အခုကပြင်ဆင်ရမယ့်ဥပဒေကတကယ်ခက်တာတွေက94ခုလောက်ရှိတာတွေကိုတွေးနေရတယ်။နောက်3950ဆိုနှစ်ပိုင်းကတော့အကြာဦးမယ်။ဒီလိုမျိုးပြင်လို့မရဘဲနဲ့အားလုံးလုံးဝပြတ်သိမ်းပြီးတော့လားအသိပြန်ရေးလည်ရွေးဆွဲတာကအမြန်ဆုံးဖြစ်မယ်။ဒီစင်းနေရင်လည်းအဖာသေးမြောင်များစွာနဲ့ကြည့်မကောင်းရှုမကောင်းတဲ့ဥပဒေကြီးပဲဖြစ်နေမယ်လို့ကျွန်တော်အနေနဲ့ပြောကြလို့ပါတယ
်။ဟုတ်ကဲ့တော့အခုတောတာရှင်ပြောကကျွန်တော်တို့တရရဲ့ငါထောင်နေနဲ့မှတ်ချက်ပေးရလဲအခုပြောသွားတဲ့တော့ကောက်ချင်းနေနဲ့ဆင်ပါတယ်သူကဥတုဆိုတဲ့အကောင့်ပါရှင်ပါသူကဘာရေးထားလဲဆိုတော့ဟိုသူတို့ဘာသာရေးသူတို့ဘာသာအတည်ပြုထားတယ်2008ဥပဒေကိုပြင်ဖို့မပြောနဲ့စကတန်းပြဖို့တော့ကောင်းပါတယ်တန်းပြတိုးတက်စေခြင်းတန်းပြကိုတကယ်ချင်း2008ဥပဒေပြင်ဆင်ဖို့တတ်မော်ပါလဲသဘောတူဖို့ကောင်းပါတယ်ဆိုပြီးတော့ကြည့်ပါလေနောက်ကျွန်တော်တို့ email နဲ့ပို့ထားတာလည်းရှိပါသေးတယ်အဲ့ဒါကတော့တို့ဥတင်ငွေဖြစ်ပါတယ်သူစာထဲမှာတော့ဒီဥပဒေတစ်ခုပါတယ်နံပါတ်1တရားမျှတမှုနံပါတ2စာသူညီများမှုနံပါတ3ကောင်းသောစိတ်စီတာလို့ ਨੇ ပြဋ္ဌာန်းမှတာဥပဒေတစ်ခုညီပါတယ်တဲ့2008ခုနှစ်ချီဟောဥပဒေဟာအထက်ပါတုံးချင်းနဲ့မကန့်ညီပဲပြဋ္ဌာန်းတာရယ်ဆိုတော့တရားကြီးတော့တည်ပါတယ်တကယ်တော့ပြင်ဖို့မကောင်းပါတဲ့အတိအကျပိုကောင်းမယ်လို့ယူဆပါတယ်ဆိုပြီးတော့သူက channel ဟာလည်းသူစိတ်ရထားရှိပါတယ်နောက်တော့ကျွန်တော်တို့ဒီ Facebook ကနေမချက်ပေးတာတော်များလည်းရှိပါတယ်မဆုံမဖတ်ပြပြပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီမောင်ပိုးဆိုတဲ့အကောင့်ကတော့ကျွန်တော်အထင်ကတော့ပုံမှန်4369တော့အရင်ဦးဆုံးပြင်နိုင်အောင်စူးစမ်းရပါမယ်တဲ့မဟုတ်လို့ရှိရင်တော့အဲ့ဒီ25ရာခိုင်နှုန်းအဖွဲ့ကတပြုံလုံးမတက်ရက်လိုက်ကြံ့ကွက်လိုက်နေပဲပြီးသွားမှာပါပဲတဲ့ခိုင်ခိုင်ဆိုတဲ့အကောင့်ကတော့ပြင်းလို့မရပါဘူးတဲ့မရအောင်ကိုလှုပ်ထားတာပါတဲ့မရမှန်းလဲနိုင်ငံရေးသမားတွေတိကြပါလေတဲ့ပြင်းလို့ရရင်တော့တိုင်းရင်းသားတွေ25ရာခိုင်နှုန်းတော့အကျိုးများပြီးတော့ဗမာတွေကတော့100ရာခိုင်နှုန်းအကျိုးများမှာပါတဲ့ပြင်းလို့ရရင်တော့မှတိုင်းခုနှစ်တိုင်းကလွတ်တော်ကိုယ်စားလှယ်တွေကတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေတင်တဲ့အဆိုကိုကောင်းပြီးဖြစ်စေမကောင်းပြီးဖြစ်စေပယ်ချခံခဲ့ရမှာသိကြပါလေတဲ့မထွေးဆိုတဲ့အကောင့်ကတော့2008အခြေခံဥပဒေပြင်ဆင်တာထက်အစ်စ်အကုန်ပြန်ပြီးရေးဆွဲတာကိုပဲပြုလုပ်စေချင်ပါတယ်တဲ့။ဘာကြောင့်လဲဆိုတော့ပြည်သူတွေကိုယ်တိုင်ပါဝင်ရေးဆွဲထားတာမဟုတ်တဲ့အတွက်ဘယ်ချက်ကအရေးပါပြီးအရင်ပြင်သင့်တယ်လဲဆိုတာကိုဒီနေ့အထိတောင်မှနားမလည်တဲ့ပြည်သူတွေကအများပြပါတဲ့။ရှုပ်ထွေးပြီးတော့လှည့်ပြားလွယ်တဲ့2008ခြေဦးဟာစစ်အာဏာရှင်တွေရာသက်ပံအုပ်ချုပ်ဖို့ပဲရည်ရွယ်ရေးဆွဲထားတာဖြစ်ပြီးတော့ဘယ်လိုအချက်တွေကိုပဲပြင်ဆင်ပါစေအဖွဲ့နဲ့အပိတ်ကတော့ကြိုတင်စီစဉ်ပြီးသားဖြစ်နိုင်ပါတယ်တဲ့။ဒါကြောင့်မို့လို့အချိန်ကုန်ပြီးတော့ပြည်သူအတွက်အကျိုးမရှိပါဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီသောတာရှင်တို့ရဲ့စာရင်မှာတော့ဒီပြင်ဆင်နိုင်မယ့်အလားအလာပေါ်မှာတန်မြတ်အမြင်တွေတွေ့ရပါတယ်။ဆိုတော့ဆရာဦးသွန်းတန်းဝင်းကျွန်တော်ဒီဖွဲ့စည်းပုံပြင်ရင်းမှာဟိုသူတော်များမြင်ရတာအဓိကဟန်တာတက်မော်ဖြစ်မယ်ဆိုပြီးတော့မြင်ရပါတယ်။ဒါပေမဲ့လည်းဟိုတက်မော်ကဝဲဦးစည်းချုပ်ကိုလည်းပြောထားဖို့လည်းရှိပါတယ်။တကယ်လို့လိုအပ်လို့ပြင်ရမယ်ဆိုရင်တောက်ကုတ်မရှိဘူးဆိုပြီးပြောပါတယ်။ဒါပေမဲ့တကယ်ပြင်တဲ့အခါမျိုးမှာဘလောက်တိုက်တာတွေလက်ခံမယ်လို့ဆရာသုံးသပ်ပြင်လေဆရာ
။ကျွန်တော်တို့တန်မြတ်ရှိလေကြအဲ့ဒါအဝတ်။ဘာလို့လဲဆိုတော့ဟိုကာဒီဦးရုပ်ကြီးကလည်းသုံးကြီးကပြောပါတယ်။ဒါကျွန်တော်တို့ပြင်မှာပြင်ရရှိပြင်မှာလို့ပြောနေတာပေါ့နော်။ဒါဥရိနေနေပြင်တာပါပြင်နေပြီးခဏရှိတာပဲလို့ပြောခဲ့တာ။တယ်လို့ပြည်တော်ဆရာဦးလို့တွတ်တော်တဲ့ဒီမို့ဆိုတာ436ကအညက်ခါဝေးကပမာ195ခုဒါကတွတ်တော်ထဲမှာ433တော်ရွေးချယ်ခံကိုတော်တဲ့အကုန်လုံးကဒါသာညာအတန်ခံရေး NLD အကုန်လုံးသဘောတူညီတောင်မှတမတော်ဘက်ကသူရဲကောင်းတယောက်ဒါမှမဟုတ်ရှင်အယူတယောက်ဖိတ်ခေါက်ပြီးကျွန်တော်တို့ဘက်ကိုမဲပြီးမှသူတို့ဘက်ကိုမဲပြီးမှရက်ဆက်တန်းကိုရောက်ရက်ဆက်တန်းကမဲပြီးမှရှိသူထက်ဝက်တော်ကနာနာမဲပြီးမှရှိမှဖြစ်တဲ့အတွက်ကတော့နောက်ခုမှလည်းနှစ်162ခုနေမှာလည်းဒီတိုင်းပဲဈေးဝင်သူကိုတမဲဆိုရမယ်ဆိုတော့တွတ်တော်ထဲမှာပြင်လာလို့ပြောတာဟာမပြင်ရလို့ပြောတာ ਨੇ အတူတူရရတွတ်တော်ထဲမှာပြင်ရေးဆိုတာတော့ကျွန်တော်ပြောပြမယ်ဒုတိယအတ္တဇင်းနဲ့အမတိယအတ္တဇင်းကပြင်နေပါတယ် ဆက်တော်ဘုရားမှာပြင်လို့ဆိုတာဘယ်နည်းနဲ့မှမဖြစ်နိုင်ပါဘူးလားလားမရှိပါဘူ
းဟုတ်ကဲ့ဆိုတော့ဆရာဦးစီစုအောင်မြင်အမြင်ရောခင်ဗျာအခုကျွန်တော်တို့တကယ်တမ်းဆက်တော်ထဲမှာပြင်မယ်ဆင်မယ်ဆိုလို့ရှိရင်တက်မှာဘယ်လောက်ထိဟိုပါဝင်လာမယ်အလားအလာမျိုးရှိလဲ
အဲဒီဥစ္စာနဲ့ပတ်သက်ရင်တက်မှာကာကွယ်ရေးဦးစီးချုပ်ပြောတဲ့ဥစ္စာတွေကအဲကျွန်တော်မူကျွဲ2မျိုးလောက်ကျွန်တော်ကြားဘူးတဲ့အမူကျွဲ2မျိုးကဘာလဲဆိုတဲ့ခါကျတော့အဒီဖကြီးတို့အခြေခံဥပဒေကအဲဒီလိုလိုပဲကြီးကြီးလေးတည်ပြထားတယ်။အဲဘယ်လိုဖြစ်တာပေါ့နော်။အဲ PA လို့ဆိုရခါကျတော့အခုဆိုရင်လည်းတိုင်းပြည်မှာအပြောင်းအလဲတွေဖြစ်တာပေါ့။ဒီဖကြီးတို့အခြေခံဥပဒေကြောက်တဲ့အခေါက်ဆက်ရာရုပ်ောက်ပွဲမှာ NLD ပါတီကအာဏာရပြီးတော့အဆွေရတော့ဖြစ်နေပြီ။အဲဒီကဘာလို့ပြရမှာလဲဆိုတော့ပြောတဲ့အမည်ရှိတယ်လို့မျိုးဟိုပြီးခဲ့တဲ့အဲကျွန်တော်တို့ဟိုဥစ္စာပေါ့နော်။ထိပ်ပြီးအစီအွေပွဲမှာပြောရတာတစ်ခုကတော့အဖွဲ့ကြီးတို့ကိုဒီလိုလူရင်းနဲ့ပြင်ပါမယ်ဥပမာအားဖြစ်ဆိုရင်ဒီပြောတာကတိုင်းနယ်ပြည်နယ်ဒီမှာအဲဒီကတော့လို့တက်ဆိုင်ရာဖြစ်တော်ပေါ့ဒီနယ်ဖြစ်တော်ဒီကရွေးချယ်တင်မြှောက်ပေးတဲ့လူကိုအခုဒီလိုနဲ့ခန့်လာမျိုးပြီးဆိုရင်ဒါဆက်မလို့ဘက်ကလည်းပြင်လို့ရှိပါလေပါလေအဲ့လိုပြောရတယ်ရှိတယ်ရှိတဲ့ခါကျတော့အခုတော့ကတီးသဘောရအခုဖွဲ့ကြည့်ဖို့သဘောရပြောမယ်ဆိုရင်တက်မလို့ဘက်ကပြောနေတာကတော့ဟိုတစ်ခုတည်းပဲဖွဲ့ကြည့်ဖို့ပါလေဒီတိုင်းပဲပြောရတယ်တက်မလို့ကသဘောမတူရင်ဘယ်ဟာမှပြင်လို့မရဘူးဒါသာတော့ရွေးချယ်နေပါအဲဆိုတော့ခါကျတော့ဒီအကြီးကိုပြောလဲဆက်ပြီးတော့ဟိုပြင်းနေနေတယ်ဒါပေမဲ့အခုလိုလိုက်ပြန်ပါနှစ်ခုပေါ့တစ်ခုကတမလို့ကာကွယ်ရေးဥပဒေချုပ်ကပြောထားတယ်ဗာလဲဆိုတော့အဲတိုင်းပြည်ဒီမှာဝင်ရုပ်ရေးတဲ့ကိစ္စမှာဒီနယ်စစ်တော်တွေကဟိုရွေးတဲ့ဥစ္စာကိုဟိုဗာလဲဝင်ရုပ်ကျေရမယ်ဆိုတော့တစ်ချက်လောက်ပြောထားတာရှိနေတယ်အခု55ဦးကော်မတီရဲ့လုပ်ငန်းကြီးနဲ့ပတ်သက်လို့ကတော့တမလို့ကုကြေတီကဟိုဗာလဲထားတယ်ဆိုတော့ဂါကြီးကဖွင့်ပြလို့နဲ့မညီညွတ်လို့သူတို့တွေကဟိုဗာလဲပါတော့ပါဝင်နေတယ်ဒါပေမဲ့ဘလို့မှဟိုချင်းကြတဲ့မပြေပါဘူးဆိုပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့သူအနေနဲ့ဓာရီကိုပြင်နေပါတယ်ဓာရီကိုမူလတိုင်းထားခြင်းပါတယ်ဓာရီကိုတော့ဟိုဘာလဲတောင်းဥစ္စာပေါ့နော်ဆက်ပြီးတော့မှကြောင်းလဲခြင်းပါတယ်ဒီဥစ္စာဘာသဘောထားမှမပြေပဲနေနေပါဘူးကျွန်တော်ကတွေ့ရတယ်အဲ့တော့ဟိုလောက်ရကြရတော့အရန်ဆက်ပါလိမ့်မယ်ပြေကြတာကတော့ဘုရားတော်ကပြောသလိုပဲတတ်မလို့ကသဘောမတူရင်အမဲခွဲတဲ့ခါကျရင်ကျွန်တော်ရှိမှနမူနာလည်းရှိသေးတယ်အဲ့ဒါပြောဥရှိမှတော့ဟိုအကြီးကျယ်ဖြစ်နေတဲ့ကာလတုန်းကလည်းအဲဒီကကျိုးကဥဆောင်ပြီးတော့မှအများကြီးတင်ခဲ့တယ်ဒါဖွင့်ပြီးကိုပြည်ရဲ့အတွက်ဘာတစ်ခုမှအရာမရောက်ခဲ့ဘူးအခုလိုဆိုတတ်မတော်ကဘာမှသဘောမတူဘူးအဲ့တော့ဒီဟာမျိုးနဲ့ဖြစ်သွားနိုင်တယ်ကျွန်တော်ကပြောတော့အဲ့ဒီအခြေအနေတိုင်းသွားနေလို့ပဲကျွန်တော်မြင်ပါ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆင်းရဲဝဲအတွက်ကိုယ်နိုင်ပါဝင်ဆင်းရဲကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလေးလေးလိုင်းမှာရှိနေပါတယ်ကိုယ်နိုင်ဖြစ်ပါရဲ့ကိုယ်နိုင်ဆင်းရဲညင်တာမင်းမြင်ညင်တာဆင်းရဲမင်းမြင်နိုင်ပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဖွင့်ပြီးကိုအခြေခံဥပဒေကိုဒီဆွတ်တော်မှာပြင်ဖို့ဆိုတော့ဘလုံးနည်းမှာမဖြစ်နိုင်ဘူးပြောနေနေတာပြင်းပြချင်တာကတော့ဒီမှာပြည်ပြည်ပြည်သားအားလုံးရဲ့မဲခန္ဓာနဲ့အခုလိုမျိုးဆက်ဆောင်ဆန်ခါရွေးကောက်ပွဲတွေဒီဥပဒေကိုပြင်လို့လည်းပြည်သူရဲ့ခန္ဓာနဲ့မဲခွဲပြီးတော့ရှင်းတာအကောင်းဆုံးလို့ကျွန်တော်နေတဲ့ဆွတ်တော်မှာတော့ဘလုံးမှာပြင်ပါလို့ဆိုတော့အစအရာကမ်းခွန်တော်ပဲတော်တစ်ခုပြောချင်တာကသူကဘာနဲ့တူလဲဆိုတော့တခုကလူကျန်ဟောင်းဖြစ်နေတဲ့ပုံစံမျိုးဖြစ်နေတယ်ဒီကောင်တွေပေါ်ကြီးကိုအခြေခံဥပဒေကိုပြောတာပေါ်ကြီးကိုအခြေခံဥပဒေနဲ့မညီဘူးဆိုလို့ရှိရင်ကိုကိုတိုင်ရရော20အတလကြီးဒီမှာဒုတိယသမဂ္ဂနေရာမှာလည်းအတလကြီးမဲမကြီးပဲနဲ့ဝင်းထိုင်တာရောအဲ့ဒါတော့တိုင်းဘာလဲပြည်သူကြီးရဲ့စေနာကိုဂုံတိတ်ခါကိုစော်ကားနေလည်းမတူလားလို့ဦးမင်းအွန်လိုင်းကိုကျွန်တော်ကြေညာနေကြပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကိုနိုင်ဆင်းရဲပြည့်ရဲ့ခြေသူပါဆိုတော့ကျွန်တော်တို့စာရေးသားပြပို့ထားတဲ့ပုံကိုလည်းတော်တော်များများရှိနေပါသားရေးဒီတဲ့တူကတော့မက်တီယာမျိုးကဦးစိန်မောင်မှာမဆုံမုံဖတ်ပြပြောင်းနေ
ပြတ်တော်ကဖွဲ့စည်းတာဝန်ပေးတာကိုလေးစားလိုက်တာပြီးတက်မတော်မှကိုယ်စားလှယ်များပူပေါင်းကော်မတီမှပါဝင်ခဲ့ကြပါတယ်ဆွေးနွေးတာတွေကိုလည်းကြားနာခဲ့ကြပါတယ်သို့တော်လည်းမိတို့မှဆွေးနွေးခဲ့ခြင်းမရှိခဲ့ကြပါဘူးဒါသူတို့ရဲ့သဘောထားဆန္ဒအတိုင်းပါပူပေါင်းကော်မတီဖွဲ့စည်းတာဟာ2008ဖွဲ့စည်းပုံမှာလုံထုံးလုံပြီးနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့ပါသေးတယ်ပြည်တော်ကလက်မခံခဲ့ပါအခုပူပေါင်းကော်မတီရဲ့အစီအခံစာကိုလည်းအချက်၃ချက်တင်ပြပြီးတော့ကန့်ကွက်ပါတယ်မဖြစ်မနေပြင်ရတဲ့ပုံမှန်တွေကိုလည်းဆွေးနွေးခဲ့ပြီးဖြစ်လို့တက်ဘော်ကတည်ပြီးဖြစ်ပါတယ်ဖွဲ့စည်းပုံကိုမြည်တို့ပြင်ပြီးလို့တက်မှတ်ပြီးအတိပြုချက်ရယူတဲ့အချိန်မဟုတ်ပါ2008ဖွဲ့စည်းပုံအခန်း7အတိုင်းလိုက်တာဖို့မလို့သေးတဲ့အတွက်ပူပေါင်းကော်မတီကိုလွတ်တော်ရဲ့လုပ်ပိုင်းခွင့်ပေါင်းအတွက်ကအများရဲ့ဆန္ဒရယူပြီးဖွဲ့စည်းပေးခဲ့တာကိုတွေ့ရပါတယ်။ရှေ့ဆက်ပြီးလို့ရပါကတော့ပူပေါင်းကော်မတီအစီအခံစာပါပ ကျင်းစင်းသည့်ကြောင့်တင်ပြတဲ့ဥပဒေပုံမှန်ဘူးချမ်းများကိုလွှတ်တော်ကိုယ်စားလှယ်အားလုံးတဦးချင်းကသဘောထားများတင်ပြီးတော့ဆွေးနွေးကြရမှာဖြစ်ပါတယ်။ထို့အချိန်ခါကျမှ1008ဖွဲ့စည်းပုံကိုထိုဖွဲ့စည်းပုံပါပြဋ္ဌာန်းချက်များနဲ့အညီပြင်သစ်တာကိုမိမိတို့လိုအပ်လွှတ်လားချက်နဲ့အညီဖြစ်ခဲ့ရင်တပ်မတော်ကလက်ခံနိုင်ကြအကြောင်းရှိလို့အောင်မြင်နိုင်လိမ့်မယ်လို့ထင်မြင်မိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါကတော့မစ္စလာမျိုးကဦးစိန်မောင်ပါနောက်တူကတော့ကိုရွှေခဲဆိုတဲ့ပုဂ္ဂိုလ်ကသူစာရောနမ်းလောင်မဖတ်ပြပြော
2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ NLD အစိုးရအနေနဲ့ပဏာမကြိုးပမ်းမှုပြုခဲ့ပါတယ်ပြင်ဆင်ရေးညှိနှိုင်းမှုပူပေါင်းကော်မတီကိုလွှတ်တော်ကအများဆန္ဒခံယူပြီးတော့ဖွဲ့စည်းတာဝန်ပေးခဲ့ပါတယ်ဒီကော်မတီဖွဲ့တာဟာ2008ဖွဲ့စည်းပုံရဲ့လှုပ်ထုံလှုံနေနဲ့မညီဘူးလို့လှုပ်ထုံလှုံနေပိုင်းကအတိကထားပြီးတော့တက်မတော်အစုဖွဲ့ကတင်ပြကန့်ကွက်ခဲ့ပါတယ်ပြင်ဆင်ဖို့လှုပ်တာမဟုတ်ဘူးပြင်ဆင်နိုင်ရဲ့အတွက်ပြင်တင်တာပြင်ဖို့အတွက်ပဲညှိနှိုင်းမှုပူးပေါင်းကော်မတီကိုဖွဲ့တာဆိုပြီးလွှတ်တော်ကဖြေခဲ့ပါတယ်။တက်မတော်အပါဝင်ပါတင်ပါထိုက်တဲ့အဖွဲ့အစည်းရဲ့ကိုယ်စားလှယ်ရေးစုပုတ်ကိုယ်ရေး45ဦးပါဝင်တဲ့ကော်မတီကိုအများဆန္ဒနဲ့အတည်ပြုဖွဲ့စည်းတာဝန်ပေးခဲ့ပါတယ်။ဒီကော်မတီမှာတက်မတော်ကိုယ်စားလှယ်ရေးပါဝင်တက်ရောက်ခဲ့ပါတယ်။ဆွေးနွေးရတော့မလုပ်ခဲ့ပါဘူး။ပူးပေါင်းကော်မတီရဲ့အစီအခံစာကိုလွှတ်တော်မှာ2019ဇူလိုင်လ15ရက်နေ့မှာတင်သွင်းခဲ့ပါတယ်။တမ်းတော်အစုအဖွဲ့ကလှုပ်ထုံလုံးနေမမှန်ဘူးလို့လားဆိုပြီးတော့အချက်၃ချက်နဲ့တင်ပြကန့်ကွက်ခဲ့ပါတယ်။ပြင်းထန်လာတဲ့အချက်တွေတော့မဟုတ်ပါဘူး။လွှတ်တော်ကလက်ခံခဲ့ပါတယ်။2019ဇူလိုင်လ22ရက်နေ့မှာလွှတ်တော်ကိုယ်စားလှယ်တဦးချင်းကသဘောထားဆွေးနွေးဖို့တက်မှတ်ဖိတ်ခေါ်ပေးခဲ့ပါတယ်။ဒါကြောင့်ဇူလိုင်လ22ရက်နေ့မှာဆွေးနွေးကြမယ့်အချက်တွေမှာမူတည်ပြီးတော့2008ဖွဲ့စည်းပုံရဲ့အခန်း12ပါလှုပ်ထုံလုံးနေအတိုင်းဆက်လုပ်သွားမှာဖြစ်လို့စောင့်ကြည့်ရအောင်ပါလား။ရှိအလားလာကတော့တက်မတော်ကပြုတ်ပြင်တင်တာပြုတ်ပြင်မှာကိုလက်ခံနေလှုပ်ထုံလှုပ်နေနဲ့ညီပြီးတော့တက်မတော်ရဲ့အခန်းကဏ္ဍကိုထိခိုက်မှုမရှိရင်လက်ခံမဲ့သဘောရှိနေပါတယ်။ NLD အစိုးရကလည်းလိမ္မာပန်းနတ်စွာစီမံဆောင်ရွက်မှာဖြစ်တယ်လို့ခန့်မှန်းနိုင်တဲ့အတွက်ပြုတ်ပြင်လမ်းကြောင်းဖြောင့်ဖြူအောင်မြင်မယ်လို့ယုံကြည်ရကြောင်းပါ
။ဟုတ်ကဲ့နောက်စားစားကတော့မောင်တုံညဆိုတဲ့သူရေးသားပေးကူတာဖြစ်ပါတယ်။ကိုရင်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။ကျွန်တော်မြင်ကြရရင်45ဦးကော်မတီကတင်ပြထားတဲ့အတိုင်း2021ကစလို့လို့တော်ရဲမှာတက်မတော်သားကိုယ်စားလှယ်1500ခန့်လို့နဲ့နောက်တစ်ဖြည်းဖြည်း1000ခန့်လို့900ခန့်လို့ဒီရှော့ချဖို့တက်မတော်ကလောလောဆယ်ဘယ်လိုမှလက်ခံမဲ့မထင်ပါဘူး။ဒါကြောင့်ကျွန်တော်တင်ပြချင်တာကဖွဲ့စည်းပုံဥပဒေမှာရွေးချယ်ခံကိုယ်စားလှယ်နဲ့ခန့်အပ်သည့်ကိုယ်စားလှယ်ရောနေတာကိုရွေးချယ်ခံကိုယ်စားလှယ်ဒီအလုံးဖြစ်အောင်တက်မတော်သားကိုယ်စားလှယ်တွေကိုလည်းတက်မတော်ကဝယ်ဥပဒေချုပ်ကခန့်အပ်ခြင်းမပြုဘဲတက်မတော်သားတွေကမဲပေးသည့်စနစ်နဲ့ပါဝင်ခွင့်ပြုပြီးရာခိုင်နှုန်းကိုလောလောဆယ်ကာလမှာရှော့ချခြင်းမပြုဘဲနောက်မှရှော့ချဖို့ပါပဲဒီလိုဆောင်ရွက်တာကိုကာကွယ်ဦးစီးချုပ်အနေနဲ့လည်းအာဏာရှင်မှုသူမဟုတ်ဘူးဆိုရင်လက်မခံနိုင်ကြမရှိဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုရင်သူကမခံအပ်ပေမဲ့သူပေးစီခြင်းနဲ့သူကိုယ်သာတက်မတော်သားတွေကမဲပေးကြမှာဖြစ်လို့ပါ။ NLD နဲ့တခြားတိုင်းရင်းသားပါတီတွေဘက်ကကြည့်ရင်လည်းလက်ခံနိုင်တဲ့အချက်တွေရှိနေပါတယ်။ဒါတွေကတော့အခုချိန်မှာလွတ်တော်သက်တမ်းတစ်ခုတွင်တက်မတော်ကာကွယ်ဦးစီးချုပ်ကတက်မတော်သားကိုယ်စားလှယ်ဥယျာဉ်ကန့်သတ်မရှိအကျဉ်းကန့်သတ်မရှိလဲနေတာတွေလုံးလုံးမရတော့ပါဘူးတမတော်သားကိုယ်စားလှယ်တွေကိုလည်းတမတော်သားတွေနဲ့သူတို့မိသားစုတွေကမဲပေးကြမှာဖြစ်လို့တမတော်သားတွေနဲ့သူတို့မိသားစုတွေရက်ဖက်ပြည်သူကိုယ်စားလှယ်တွေကိုမဲပေးခွင့်မရှိတော့တဲ့အတွက်ဗိတိလာလိုတက်အင်အားများတဲ့နေရာတွေမှာကျန်းခိုင်ဖွံ့ဖြိုးရေးပါတီလိုတက်ကထောက်ခံတဲ့ပါတီတွေမနိုင်နိုင်တော့ပါဘူးလွတ်တော်ရဲ့ရောက်လာတဲ့တမတော်သားကိုယ်စားလှယ်တွေအမြင့်ကြီးလာရင်85000ခန့်လုံးကျော်မဲရဖို့အထောက်အကူဖြစ်လာမှာပါဒါကြောင့်လောလောဆယ်ဒီနည်းကိုကျင့်သုံးဆောင်ရွက်တဲ့လေလို့ယူဆပါကြောင်းတင်ပြလိုက်ရပါဗျာ
โอเคสายมาแล้วดิชันทิชเช่ดิตัดทิชเช่ดิอะไรอะไรๆพอเลยสรุปดีเนี่ยมาที่ NLD อนเนี่ยอ่ะตลอดเลยมาอธิกเนี่ยอยู่ท้ายเลยส่วนมาเลยแต่ตะล้อมมาสิทธิ์แท้ก็ทอดกันหมดไม่ย่าเองพอซี้โหปีมมาหันตาดิชื่อเลยสรุปทินช้าไปสรุปเสี่ยวอุเต็งแท้อยู่ดิโลชินเนမျိုးมาผิดชินน่ะผิดตินน่ะดิผิดเนน่ะอยู่เด้มาพอเลยแล้วตุ๊ยเจ๊ยะอี้ชื่อเกษตรนี่เปลี่ยนไหนหมดส่วน NLD อนเนี่ยบาวอู้ซาไปพี่ซ้อนไหนน่ะเลยเนี่ยชื่อเลยเสี่ยวอุเต็งแท้
ကျွန်တော်ကတော့သူ့စုံရှိနေတဲ့ကြီးလေ။ဆရာတော့ဒီအဖြစ်တခုတည်းပဲ။ဆွတ်တော်ထဲမှာတက်မတော်ရဲ့သဘောတူချက်မပါဘဲနဲ့ဘယ်နည်းမှမရဘူး။ကျွန်တော်တို့ဥပဒေကြားဖြစ်ပြီးဒီဥရိကြီးရအခန်းစနစ်အရာကျွန်တော်တို့မဲခွန့်ရှုံးပါ။ဟုတ်လားကျွန်တော်ပြောတဲ့အတိုင်းပေါ့။ဒါမဖြစ်နိုင်တဲ့အခြေအနေပါ။အဲ့တော့အဲ့ဒီဒီသားဆိုတကယ်တမ်းကပြင်းလို့မရဗျ။အဲ့ဒီပြင်းလို့လမ်းရတယ်ကျွန်တော်တို့ပြောမှာ။စိတ်ဓာတ်ကြီးနေတဲ့နီးနဲ့လေကျွန်တော်တို့ပြင်းပြနိုင်တယ်ဆိုတော့အခုကတော့အမှုသားမျိုးကြီးဖွဲ့ချုပ်ကသာနိုင်ငံကြီးရနိုင်ငံကြီးပါတီကြီးရနိုင်ငံကြီးရဒါလက်ဥပဒေယူပြီးတော့လုပ်ရတယ်။ဒါဒီမှာဒီကိစ္စုံဆွေးနွေးဖို့တော့ခုကဆိုအကုန်လုံးပါလာပြီ။တိုင်းသားဖွဲ့စည်းတွေအကုန်လုံးလူလူကြီးပြလုံးနဲ့ပါလာပြီ။ပါလာနေပြီးတော့အဲ့ဒီကတဖြင့်တကယ်တော့ပြည်လုံးကြီးလာကံကိုထုတ်နိုင်ပြီးတော့အဲ့ဒီပုံမှာတည်နိုင်ပြီးတော့စောင့်ကြည့်ဘောဓုစာတို့ထုတ်နိုင်တဲ့ဤလန်းအားဖြင့်ဒါပြပကြီးတော့ရတာ။ ဒါကြောင့်ရတယ်ဖြစ်နေတယ်အတော်တော်လည်းတော့ဘယ်နည်းနဲ့မှဖြစ်နိုင်အောင်ဟုတ်ကဲ့ဆရာဦးစီရောအမြင်အမြင်ရောခင်ဗျာအခုကျွန်တော်တို့ဒီဟိုလက်တွေ့ကြကြပေါ့လေပြင်နိုင်ဆင်နိုင်မှုဆိုလို့ရှိရင်အနေအထားနေနဲ့လုံးနေနေနေလမ်းဘာသာရှိနေလို့ယူဆတယ
်ကျွန်တော်ကတော့တနည်းသူကပြက်လာတဲ့အချိန်တုန်းကအတူရေးချေးနဲ့ပြည့်ပြည့်ပါလေတတိယပြေးလာတယ်ပုံကြည့်လို့ဒီကဥပဒေပြင်မယ်ဆိုပြီးတော့မှအဲ့တော့ဆရာဦးစီပြင်မှုပြကြဆိုရလဲအရင်ရွေးရှင်းပါပဲဒီ NLD နဲ့သမ္မတော်နဲ့သဘောတူရစေဘာမှဆိုပြင်လို့ရတယ်အဲ့ NLD ကသဘောမတူရင်ဘုံမသမ္မတော်ကသဘောမတူရင်ဘာမှပြင်လို့မရဘူးဆိုတဲ့ဥစ္စာကလည်းအရင်ရွေးရှင်းတယ်ဆိုတဲ့အခါကျတော့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မှဟိုလုံး NLD ဘက်ကလုံးရမယ့်အစ်စကသမ္မတော်နဲ့ရှင်းနိုင်ပြီးတော့မှပြင်ပါပါပေါ့နော်ရှင်းနိုင်ပြီးတော့မှဥဒေပြန်ဆွဲဖြစ်တော်တဲ့ပြင်ဆင်ရေးဥစ္စာကဒါအရင်ရွေးရှင်းတယ်ဒီဥစ္စာကို NLD ဘက်ကမသိဘူးဆိုတဲ့ဥစ္စာနဲ့မဖြစ်နိုင်ဘူးကျွန်တော်တချို့တော့အမတ်တွေကိုကျွန်တော်မေးကြည့်တယ်ဒီကိစ္စကိုကျွန်တော်တို့ရှင်းပြရလားအတမတော်ခဲ့နေပါညာဆိုတော့အဲ့တော့ကျွန်တော်ကိုအမတ်တချို့ကရှင်းပြတာရှိတယ်အဲ့ဒီအစိုးရတက်လာကြတုန်းကဒီတမတော်ခဲ့နေရှင်းပြတာကြီးရှိခဲ့ပါတယ်တဲ့ဒါပေမဲ့နောက်ပိုင်းမှာတမတော်ဆိုကဘာမှအကြောင်းလည်းမပြန်ပြောလည်းမပြောလုံးဝဥပဒေအရပြီးသွားတယ်ဆိုတဲ့သဘောမျိုးကိုရှိတယ်လို့ဒါကျွန်တော်ကသူ့ပြန်ပြီးတော့ကြားရတယ်အဲ့လိုအခြေအနေမျိုးအောက်မှာ energy ဘက်ကအဲ့ဒီနီးရနဲ့လုံးလုံးမဖြစ်နိုင်ဘူးဆိုတဲ့သဘောရောက်သွားတယ်လေတူပါတယ်အဲ့ဒီခါကျတော့ဘာမှလည်းမလုပ်ရတော့ဘူး။တမလို့လည်းအပြင်မှာကြည့်ပြီးတော့လုပ်ခဲ့ခြင်းဒါအရင်ယူရှင်းတယ်။ကြည့်လို့ရတဲ့အချက်တွေကိုပြင်လိုက်မယ်ဆိုရင်ဒါကတော့အောက်ပြေးသွားမယ်ဆိုတဲ့ကိစ္စပါပဲ။အခက်ကလည်းလုပ်လို့မရဘူး။အဲ့တော့နောက်ဆုံးလုပ်လို့ရတဲ့နေရာတော့အတွက်ပြင်ပြီးတော့မှအများကြီးအောင်လုပ်ရတဲ့နည်းမျိုးပဲရှင်းလို့ရတယ်လို့ထင်ပါတယ်
။ဟုတ်ကဲ့။ပြင်နိုင်ဆွေးနွေးပြတဲ့ဆရာဦးစီစုတော်မြင့်ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်ရေးသားပြုကိုယ်တွေနဲ့သောတာရှင်များအားလုံးကိုထူးချီးကျေးဇူးတင်ပါတယ်ခင်ဗျာ။